American ပြည်ထောင်စုကအရင်သမရဟောင်း Barack Obama လက်ထက်ကလက်မှတ်ရေးထိုးခဲ့တဲ့ဥရုယာတိဆိုင်ရာပါရီသဘောတူညီချက်ထဲမှာမပါဝင်တော့ဘဲနှုတ်ထွက်မှာဖြစ်ကြောင်းသမရ Donald Trump ကထက်သဘရင်းနေမှာပြောကြားလိုက်ပါတယ်။ဒါပေမဲ့ American စီးပွားရေးလုပ်ငန်းရှင်တွေနဲ့အခွန်ထမ်းတွေအကျိုးရှိစေမဲ့သဘောတူညီမှုအသေးအောင်ညှိနှိုင်းမှုတွေလှုပ်ဆောင်မှုစူးစမ်းမယ်လို့ပြောပါတယ်။တရားမျှတမှုရှိတဲ့သဘောတူညီချက်ရအောင်ဆွေးနွေးဖို့တောင်းဆိုရင်ပါရီသဘောတူညီချက်ထက်ကအတိအကျလိုက်နာဖို့မလိုအပ်တဲ့အပိုင်းတွေကို American ပြည်ထောင်စုကချက်ချင်းရပ်ဆိုင်မယ်လို့သမရညင်ညာချက်ထွက်ပေါ်လာခဲ့တာပါ။သမရအင်ဖြူနေစီဥယျာဉ်မှာသမရကဒီသဘောတူညီချက်ကနေနှုတ်ထွက်မှာဖြစ်ကြောင်းပြောကြရမှာဖိတ်ကြားထားတဲ့ဧည့်သည်တွေကတက်တက်ကြွကြွဩဘာပေးခဲ့ကြတာပါ။ပါရီသဘောတူညီချက်ဟာအမေရိကန်ပြည်ထောင်စုကိုပျက်စီးစေမဲ့သဘောတူညီချက်နမူနာပြက်ဖြစ်နေတာပေါ့။ဒီကနေ့ကစပြီးဒီသဘောတူညီချက်ထက်ကမဖြစ်မနေလိုက်နိုင်ဘူးမလို့အပ်တဲ့အချက်အလက်ရပ်ဆိုင်တော့မယ်လို့သမရကပြောပါတယ်။သမရဟောင်းဘဲရက်ဩဘားမားကတော့ပထမဆုံးကမ္ဘာလုံးဆိုင်ရာသဘောတူညီချက်တစ်ခုဖြစ်တဲ့အနာဂတ်ကလေးတွေကိုအကောက်အွယ်ပေးနိုင်မယ်ကာဗွန်ထုတ်လွှတ်မှုနဲ့အောင်လှုပ်ဆောင်မှုကလည်းအခုလိုနှုတ်ထွက်မဲ့ဆုံးဖြတ်ချက်နဲ့ပတ်သက်ပြီးဝန်ထမ်းကြောင်ပြောကြားခဲ့ပါတယ်။ဒီလိုဆုံးဖြတ်လိုက်ရင်ပြောကြဖို့ကြိုတင်ပြင်ဆင်ထားပုံရတဲ့ညင်ညာချက်ထဲမှာပါရီသဘောတူညီချက်ဟာကမ္ဘာ့အလဲအမေရိကန်ဥဆောင်မှုတည်ငြိမ်အောင်မြင်မှုကိုပြသနေတယ်လို့တခြားနိုင်ငံတွေအတွင်းမြန်မာလာစီကိုအားပေးတဲ့အမေရိကန်ရဲ့ရဲရင်နဲ့ရည်မှန်းချက်ဖြစ်ကြောင်းနဲ့အမေရိကန်စီးပွားရေးလုပ်ငန်းရှင်တွေကိုပြန်လည်ပြင်းပြဆွရင်ကဏ္ဍတွေမှာတိုးတက်အောင်လှုပ်ဆောင်လာစီမှာမို့မကြခင်နှစ်တွေအတွင်းမှာအမေရိကန်သမိုင်းမှာအလုပ်ကိုင်ခေါင်းတွေခိုင်ခိုင်မာမာဖန်တီးနိုင်မဲ့သဘောတူညီချက်တည်းဖြစ်တယ်လို့ဖော်ပြထားတာပါ။ဒီသဘောတူညီချက်ကိုနိုင်ငံပေါင်း195နိုင်ငံကလက်မှတ်ရေးထိုးထားပါတယ်။